မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေမရောင်းချဖို့ဩစတြေးလျနိုင်ငံကအရေးယူတန်းခတ်ထားတဲ့ကြားကပဲဩစတြေးလျကုမ္ပဏီတစ်ခုကနေပြီးတော့ရောင်းတဲ့ခေတ်မီနည်းပညာသုံးရေဒီယိုတွေကိုမြန်မာစစ်တပ်မှအသုံးပြုနေတယ်လို့နိုင်ငံတကာစောင့်ကြည့်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံပတ်မှာအခြေစိုက်တဲ့ Barrett ဆက်သွယ်နည်းပညာကုမ္ပဏီကနေပြီးတော့ရေဒီယိုလှိုင်းကြိမ်များတဲ့ခေတ်မီရေဒီယိုအလုံးရေ90ကိုရောင်းချပေးခဲ့တယ်လို့ဩစတြေးလျသတင်းတော်တွေမှာဖော်ပြပါတယ်။ကုမ္ပဏီတာဝန်ရှိသူတွေကလည်းဒါကိုပြန်ပြီးတော့အတည်ပြုပါတယ်။ဒါပေမဲ့လည်းဒီပစ္စည်းတွေဟာဈေးကွက်မှာရနိုင်တဲ့အရက်ဖက်သုံးရေဒီယိုတွေဖြစ်ပြီးတော့စစ်ဖက်သုံးဖို့ရည်ရွယ်တာမဟုတ်ဘူးလို့ဆိုပါတယ်။အဲဒီကလွှင့်ထုတ်တဲ့ရေဒီယိုလှိုင်းကိုကြားဖြတ်နားထောင်ရယူဖို့မလွယ်ပါဘူး။အခုလိုမျိုးဒီရေဒီယိုတွေကိုမြန်မာစစ်စွဲကိုရောင်းချတဲ့အတွက်ဩစတြေးလျထက်လွတ်တော်မှစကော့လူဒ်လမ်ကတော့ဝေဖန်ကန့်ကွက်ပြီးတော့နောက်ထပ်ဒီလိုမျိုးရောင်းချဖို့ရှိတယ်ဆိုရင်ရပ်တန့်ဖို့တောင်းဆိုလိုက်ပါတယ်။ဒီရေဒီယိုတွေကိုမြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေနဲ့ဒီမိုကရေစီအင်အားစုတွေကိုစစ်ဆင်နှိမ်နင်းရမှာအသုံးပြုခဲ့တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ဒီဩစတြေးလျအထက်လွှတ်တော်မှလူဒ်လမ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ